အိန္ဒိယနိုင်ငံကို၃ရက်ကြာခီးရောက်နေတဲ့အမေရိကန်နိုင်ငံရဲ့ဝန်ကြီးကလင်တန်ဟာအိန္ဒိယဝန်ကြီးချုပ်မန်မိုဟန်စင်နောက်အာဏာရညွန်မောင်းခေါင်းဆောင်ဆိုနီယာဂန်ဒီတို့နဲ့တင်းလာနေမှာတွေ့ဆုံခဲ့ပါတယ်။အိန္ဒိယနိုင်ငံအနေနဲ့အီရန်ကနေပြီးတော့ရေနံတင်ပို့နေရတွေကိုဖြတ်တောက်ဖို့နဲ့ရေနံအတွက်ဈေးကွက်မှာဒီအီရန်မဟုတ်တဲ့အခြားနေရာတွေကနေပြီးတော့မှာယူဖို့နိုင်ငံရဲ့ဝန်ကြီးကလင်တန်ကအိန္ဒိယခေါင်းဆောင်တွေကိုတိုက်တွန်းဖို့ရှိပါတယ်။အီရန်နိုင်ငံရဲ့နျူကလ িয়ার အစီအစဉ်ရပ်တန့်အောင်နိုင်ငံတကာရဲ့ဖိအားပေးဆောင်ရွက်နေတဲ့အစိတ်ပိုင်းတရအနေနဲ့အခုလိုမျိုးအီရန်ရေနံတွေအိန္ဒိယကလက်မခံဖို့တိုက်တွန်းနေတာဖြစ်ပါတယ်။အိန္ဒိယဝန်ကြီးချုပ်မစ္စတာဆင်းနဲ့မတွေ့ခင်မှာတော့လက်ရှိအိန္ဒိယအနေနဲ့ဒီအီရန်ကရေနံတွေကိုမှာယူမှုလျှော့ချနေတာတွေကိုနိုင်ငံရဲ့ဝန်ကြီးကလင်တန်ကချီးကျူးစကားပြောပါတယ်။ဒါပေမဲ့လည်းဒီထက်ပိုပြီးတော့ပြင်းပြင်းထန်ထန်လုပ်ဖို့အမေရိကန်ဘက်ကမျှော်လင့်ထားတယ်လို့ဆိုပါတယ်။နိုင်ငံရဲ့ဝန်ကြီးကလင်တန်ဟာမစ်ဂန်ဒီနဲ့တော့ဒီသူမရဲ့နေအိမ်မှာတီးခြားတွေ့ဆုံခဲ့ပါတယ်။ဒါအပြင်နောက်လာဝါရှင်တန်မှာလုပ်မဲ့အမေရိကန်အိန္ဒိယမဟာဗျူဟာဆွေးနွေးပွဲအတွက်အိန္ဒိယနိုင်ငံရဲ့ဝန်ကြီးနဲ့လည်းတရားတွေ့ဆုံမှုစီစဉ်ထားပါတယ်။တင်းလာနေနှောင်းပိုင်းမှာတော့အနောက်ဘန်ဂယ်ပြည်နယ်မြို့တော်ကလကတာကိုသွားပြီးတော့အဲဒီမှာပြည်နယ်ဝန်ကြီးချုပ်မမတာဘန်နဂျီနဲ့တွေ့ဆုံပါတယ်။ကလကတာမှာလုပ်တဲ့ဆွေးနွေးပွဲအတွက်မှာတော့အိန္ဒိယနိုင်ငံအတွင်းတိုက်ခိုက်မှုတွေမှာပြစ်တင်ခံရတဲ့အကြမ်းဖက်ဖွဲ့ခေါင်းဆောင်ဖြစ်သူကိုပါကစ္စတန်အနေနဲ့အရေးယူကန့်တွဲဖို့လိုလိမ့်မယ်လို့အမေရိကန်နိုင်ငံရဲ့ဝန်ကြီးဟီလာရီကလင်တန်ကပြောပါတယ်။ဒီသူကိုဖမ်းဆီးရေးယူဖို့အမေရိကန်နဲ့အိန္ဒိယတို့ကတောင်းဆိုနေပေမဲ့ပါကစ္စတန်ဘက်ကဘာမှအရေးယူဆောင်ရွက်ပြတာမျိုးမရှိဘူးလို့ကလကတာမြို့မှာတင်းလာနေကလုပ်တဲ့ဆွေးနွေးပွဲတစ်ခုမှာနိုင်ငံရေးဝန်ကြီးကလင်တန်ကပြောသွားတာပါ ဟာဖစ်မိုဟာမက်ဆိုင်ဟာပါကစ္စတန်ခြေစိုက်လက်ရှ်ကာအီတာဘာကိုတီထောင်သူဖြစ်ပါတယ်အဲ့ဒီဖွဲ့ဟာ2008ခုနှစ်တုန်းကအိန္ဒိယနိုင်ငံမိုဘိုင်းတိုက်ခိုက်မှုကိုကြံစည်ဆောင်ရွက်ခဲ့တဲ့အဖွဲ့ဖြစ်တယ်လို့ဆွဲခံထားပါတယ်အဲ့ဒီတုန်းကအမေရိကန်လူမျိုး6ဦးအပါအဝင်လူပေါင်း166ဦးသေဆုံးခဲ့ရပါတယ်ဒါပြင်အယ်ကိုင်ဒါ GK Iman El Zawahiri ရလေပါကစ္စတန်နိုင်ငံထဲမှာရှိနေလိမ့်မယ်လို့အမေရိကန်ပြည်ထောင်စုဘက်ကအခိုင်အမာယူဆထားတယ်လို့နိုင်ငံရေးဝန်ကြီးကလင်တန်ကပြောပါတယ်။မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ဒီမြန်မာနိုင်ငံတွင်းစီးပွားရေးနဲ့နိုင်ငံပြည်ပြင်ပြောင်းလဲမှုတွေလှုပ်ဆောင်နေတဲ့အချိန်မှာမြန်မာပြည်သူတွေကိုအကူအညီပေးသွားဖို့အိန္ဒိယနိုင်ငံရဲ့အခိုင်အမာယက်တိမှုကိုလည်းအိန္ဒိယရဲ့ဒီမြန်မာအပေါ်မူဝါဒကိုနိုင်ငံရေးဝန်ကြီးကလင်တန်ကချီးကျူးပြောဆိုသွားပါတယ်ခင်ဗျာ။